မင်္ဂလာပါရှီဟောင်းမြန်မာစာပေရဲ့အားနည်းချက်တရက်ကအခြေခံမြန်မာလူအဖွဲ့အစည်းရဲ့ရုပ်ပုံလွှာအမှန်ကိုချေမုံးဖို့ပြက်ကွက်ခဲ့တာပါ။ရာဇဝင်စကားပြေတွေမှာဘရင်ဥဆောင်တဲ့နန်းတော်လောကအကြောင်းကိုအသားပြေးရေးကြတယ်လို့ပါပဲ။အသက်ဦးဆန်းမင်းဘရင်ခေတ်ကမြန်မာစာပေတွေမှာနန်းတော်လောကအကြောင်းအရေးအဖွဲ့တွေများပါတယ်။နန်းတော်လောကအကြောင်းမဟုတ်ပြန်ရင်လဲဗုဒ္ဓဘာသာနဲ့ဆိုင်တဲ့အကြောင်းအရာတွေကအများအပြားနေရာယူပြန်ပါတယ်။မြန်မာပြည်သူပြည်သားများအထူးသဖြင့်အခြေခံလူအဖွဲ့အစည်းကမြန်မာများအကြောင်းကိုအိုင်ဂျင်းတို့ဘုံကြီးတန်တို့လိုရိုးရာတိကပြမှာကလွဲလို့ကြားရတွေ့ရခဲ့ပါတယ်အခုမုံရွေးဆရာတော်အရှင်အာရိစရန်တီရဲ့မဟာသီလဝပြုတ်ကိုဖတ်ရတဲ့အခါဆရာတော်တို့ခေပြည်သူဘဝတစုံတစဖတ်လိုက်ရတော့ဆရာတော်ဖရားရဲ့ကျေးဇူးကိုအထူးအောက်မေ့မိပါတယ်ရှင်မုံရွေးဆရာတော်ကဗာကြီးတော်လိုအသိများတဲ့ဇဂိုင်းမင်းနဲ့အကျွမ်းတော်ဝင်ရှိလာပါတယ်သောတတ်ရှင်များအလွယ်နောင်းဝင်အောင်အရှင်အာရိစရန်တီလို့ဆိုလိုက်ရပြီမေဗာကြီးတော်ဆက်ကတ်ထားတဲ့အရှင်အိနာဝဇီရာဘိသင်္ကာရသီရိဒသမဟာဓမ္မရာဇဂုရုဝဲစိတ်တော်ရဆရာတော်ပါလွန်ခဲ့တဲ့နှစ်200လောက်ဗာကြီးတော်မင်းလက်ထက်အင်္ဂလိပ်မြန်မာပထမစစ်ပွဲဖြစ်တော်စစ်ရေးမလှဖြစ်နေတဲ့ဗာကြီးတော်အတွေ့ဆရာတော်စိတ်မသက်မသာဖြစ်ခဲ့ပုံများပါတယ်ဒိုင်းတစ်ပါးစစ်ရောက်လာတဲ့အခါသီခံချင်းဇွဲမလျှော့ချင်းဆိုတဲ့တရားနှစ်ပါးလက်ကင်ထားပြီးရန်သူကိုအောက်နိုင်ခဲ့တဲ့မဟာသီလဝပြုတ်ကိုဆရာတော်ရေးခဲ့ပါတယ်မဟာသီလဝပြုတ်ကိုရေးတဲ့ခုနှစ်က1189ခုဝါဆိုလားပြေကစရေးလိုက်တာဝါကောင်လားပြေကျော်မှပြီးပါတယ်တလသာသာပဲကြာပါတယ်အဲ့ဒီအချိန်ကမြမစစ်သူကြီးမဟာဗန္ဓုလာလဲကြပြေမျိုးလဲအင်္ဂလိပ်လက်ထဲကြနေပါပြီဒီပြုတ်ကိုရေးတဲ့အခါပြည်သူတွေရဲ့ဘဝအမှန်ကိုသိစေချင်တာတစ်စိတ်တစ်ပိုင်းပါပုံရပါတယ်ပြည်သူတွေခံစားနေရတဲ့လူမှုပြဿနာတချို့ကိုပြုတ်ရဲမှာအလင်းတင်တယ်လို့ထည့်ရေးပါတယ်ပထမအဖွဲ့ကတော့မင်းနာဆိုနာကဲ့ရက်နေတဲ့သူတွေရဲ့ဒဏ်ကိုအလူးလဲခံစားနေရတဲ့ရာလဲထွန်ရဲ့စားတော့သူအခြေခံလူဒန်းစားတွေရဲ့ဘဝပါရာသမားလယ်သမားတွေလောက်ရတဲ့အလုပ်ဆိုတာကဘယ်ဟာမှတက်တောင့်တက်တာမဟုတ်ပါဘူးရာလဲထွန်ရဲ့ရတယ်တောဖြဲ့ရခြုံထွင်းရတယ်ပေါင်းတင်ရမြက်ထိုးရတယ်ရေလောင်းရတယ်ကူမောင်းခနွဲတွေနဲ့အကျဲအဆိုင်လုပ်ရတယ်စိုက်ထားတာတွေရင်းမဲ့လာတော့ရေရဖြတ်ရနင်းရနေရတယ်ဒီလောက်လုပ်ရပြီမေဘဝကအိတ်ကောင်းခြင်းမအိတ်ရစားကောင်းခြင်းမစားရဝတ်ကောင်းခြင်းမဝတ်ရတဲ့ဘဝဆရာတော်စကားကိုယူပြီးပြောရရင်အိတ်တော်အနေစားလဲနွန်းနွန်းလွန်းလဲညစ်စွာသောဘဝလို့ဆိုပါရစေလေယာဉ်ထွင်းရစားတော့ရတဲ့သူတွေမကောင်းစားပဲဘယ်သူတွေကောင်းစားနေပါသလဲဒီအကြောင်းကိုဆရာတော်ကပြက်ပြက်ပဲအမိန့်ရှိတော်မူပါတယ်အလုံးလုံးတဲ့လူတွေစင်စင်ရဲရဲဖြစ်နေပေမဲ့ရှာလေးလှုပ်နေသူတွေကကောင်းစားနေပါသလဲဆရာတော်ကလှုပ်ပါသူကဝမ်းစာပါ၍နှုတ်ဖြားလှုပ်ခါဟူ၍ဟာတို့ဆိုင်ရာကတ်ဝန်းအရှင်ကောင်းကျွန်းပန်းကောင်းပန်လျက်ဆိုပြီးကမောက်ကမအချင်းတွေကိုဖွဲ့ပြပါတယ်မင်းကတ်ဆိုးမြောင်တွေပဲကောင်းစားနေတယ်လို့ဆိုလိုရင်းပါပဲမင်းနာဆိုနာကဲ့ရင်မြောင်ရင်သူဟာသူကောင်းစားနေရင်အကြောင်းမဟုတ်ခက်တာကအဲ့ဒီမင်းကဆိုးမြောင်တွေတောင်သူလေသမားရဲ့ဘဝရဲဝင်နှောက်ရှက်ခြင်းတဲ့အချက်ပါမင်းနဲ့ကြွဝင်နာကိုအကြောင်းပြပြပြီးဆင်းရဲသားပြည်သူကိုနှိမ့်ဆက်ကလူပြုတ်တတ်တာပါကျင်ငယ်တကောင်တက်မိရောင်သောဆင်မြောင်ကြီးကိုတတ်တယ်လို့အမှုကိုမကြေကြေအောင်ခြေတက်ကားတက်တစိတ်ကိုတအိတ်လုတ်တက်ပါတဲ့ကိုမရရင်နိုင်အောင်သူတို့ဘာမျက်ရည်ပေါက်ကြီးငယ်ကြတဲ့အထိနှိမ့်ဆက်တက်တဲ့သူတွေလို့အမိန့်ရှိပါတယ်မင်းကတ်ဆိုးမြောင်လို့ရင်ဆင်းရဲသားပြည်သူတွေကိုဒုက္ခမရောက်ရောက်အောင်မှွေတတ်တဲ့အဲ့ဒီလိုလူတွေကိုဆရာတော်ချီးမြှင့်လိုက်တဲ့နာမည်ကရွာရောက်မှာတဲ့ဒုတိယအဖွဲ့ကတော့သူတို့ခေတ်ကာလကငွေရှင်ကျေးရှင်တွေကငွေမဲ့ကြေးမဲ့တွေကိုနိုင်ထည်စင်းရင်လုပ်တဲ့အကြောင်းပါဆရာတော်တို့ခေတ်လွန်ခဲ့တဲ့နှစ်200နီးပါးလောက်ကလည်းကျွေးမီချစားသူအများအပြားရှိခဲ့ပါတယ်မြေရှင်တွေကမိသားတွေကိုအမိကျဲအမိစားခေါင်းကျဲခေါင်းစားလုပ်ခဲ့တာအဲ့ဒီကာလကလေးကပါပဲအတိုးကို10 90စာယူကြတော့ငွေတိုးယူသူကိုစည်ရင်းပြပလားဆိုမှဖြင့်ကျွေးတွေကအစမတန်တက်တက်နေတာတွေ့ကြရတဲ့အကျွေးယူသူကမဆက်နိုင်ရင်တမတန်တရားမတရားတွတ်မနေတော့ပဲငွေမြေလဲလူအကုန်ယူတတ်ကြပါတဲ့ငွေသိမ်းမြေသိမ်းလဲသိမ်းလူသိမ်းတချို့ဆိုကျွန်စရင်သွင်းလိုက်ပါတဲ့ဒီလိုငွေရိုးပြီးမတန်တဆအမျက်ကြီးစားတွေကိုဆရာတော်ကလူရှံလို့တစိုက်ကပ်ပါတယ် တတိယအဖွဲ့ကတော့ဆရာတော်တို့ခေရိုးရင်းရိမ့်ရိုင်းနေတဲ့တရားရေးမှန်တိုင်းအကြောင်းမှာတရားတပေါင်းရင်ဆိုင်ရတဲ့အခါတရားရုံးကတရားသဖြင့်စီရင်ဆုံးဖြတ်လိုက်မယ်လို့များအာမကိုလိုက်ပါနဲ့မယုံစားလိုက်ပါနဲ့လို့ဆရာတော်ဆိုခြင်းပုံရပါတယ်လက်သက်ပကပေးမထားတဲ့အမှုသည်တယောက်ရဲ့အဖြစ်ဆရာတော်ဖွဲ့ထားပုံကိုကြည်ပါရှင်နေကကိုေးဆရေးကခွေးတက်တီကရှောင်းမှုဆောင်ကတိန်ခုံကရင်းပါတဲ့တယ်ရှင်နေတွေဆရေးတွေတက်သေးတွေအမှုဆောင်တွေခုံလို့ခေါ်တဲ့အဲ့ဒီခေတ်တရားသူကြီးတွေဟာကိုယ့်အလုပ်ကိုမလုပ်ကြတော့တဲ့အကြောင်းအမိန့်ရှိထားတာပါဒီလိုတရားရေးမှန်တိုင်ကြီးကရိုင်းနေနေဖြစ်နေတော့ဒုက္ခတွေကအမှုတွေမှာပဲစုပြုံကြရောက်ကုန်တော့တာပေါ့တရားရုံးကပြန်လာရတာများဘလူးပြေကပြန်လာရသလိုပါပဲလို့ဆရာတော်ဖွဲ့ပါတယ်အမှုအကြီးအသေးကွာခြားပုံကိုလဲရွှေနီငွေကြီးမပေးခင်ကလေးစွာမှုအင်းပေးလျင်ခဏကြီးကြစေတော့အမှုပေါ်တည်လို့ဆရာတော်ဆိုပါတယ်တရားရုံးတွေမှာအမှန်တရားဆိုတာထက်ငွေကြီးကမင်းမူနေခဲ့ပုံကိုမိန့်ကျင်တာပါမုံရင်းဆရာတော်ဖွဲ့ပြခဲ့တဲ့သူခိကအချင်းခံလူအဖွဲ့စည်းပုံရိပ်တွေဟာစစ်စစ်ဆက်ဆက်ဆင်းရင်းလေးထိတ်လန့်ပွေကောင်းလေပါပဲနိုင်ငံတနိုင်ငံပြိုတော့ပြတ်တော့မယ်ဆိုရင်အောက်ခြေလူတန်းစားတွေဘောကရိုင်းတိရိုင်းတူဖြစ်နေတတ်ပါလားတရားရေးမှန်တိုင်းရိုင်းရိုင်းနဲ့နဲ့ဖြစ်လာတာဟာလေတိုင်းပြည်ပြတ်ဖို့နမိတ်လက္ခဏာတွေပါလားတန်ဝေကပွားစရာတွေပါရှင်စာပီမြင့်ပြီးလူမျိုးတင်ပါစေ